ထိုင်းနိုင်ငံမှာဒီမိုကရေစီရဲ့ထောက်ခံတဲ့သူထောင်ပေါင်းများစွာဟာဒီနေ့မှလည်းဖန်ကောက်မျိုးကနေရာတော်မင်းများမှာဆန္ဒပြခဲ့ကြပါတယ်။ဖန်ကောက်ကငင်းညံစွာဆန္ဒပြနေတဲ့သူတွေကိုအာဏာပိုင်တွေဘက်ကမင်းညားကအင်အားသုံးဖြိုခွဲခဲ့ပြီးတဲ့နောက်ဒီနေ့မှဆန္ဒပြရဲ့သူတွေစောင်းနေချီပြီးတော့ဆန္ဒပြခဲ့ကြတာပါ။မင်းကတော့ထိုင်းအထူးရုံးနေနေရဲတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုမီးသပိုက်တွေနဲ့နှိမ်နှင်းခဲ့ပြီးတော့ဆန္ဒပြပွဲမှာပါဝင်တဲ့သူတွေကိုတိပြီးတော့နောက်ပိုင်းမှာအရေးယူလို့ရနိုင်အောင်အပြားရောင်အရေးတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ထိုင်းဆိုရကနိုင်ငံတော်အရေးပေါ်အခြေအနေချင်းညာပြီးလူစုလူဝေးတွေမလုံချဖို့အမိန့်ထုတ်ထားပေမဲ့လည်းဆန္ဒပြတဲ့သူတွေဟာအဲ့ဒီအမိန့်ကိုဖီဆန်ပြီးတော့ဝင်ရောက်ပါရောနှုတ်ထွက်ပြီးမှုနဲ့ထိုင်းနိုင်ငံရဲ့စီးနင်းကမင်းစနစ်ကိုပြည်ပြင်ကြောင်းလဲမှုတွေကိုလုပ်ဖို့ဆက်ပြီးတော့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့ရမယ်။အဲ့လိုအကြမ်းဖက်ဖို့အမိန့်ပေးတဲ့သူတွေကိုပြည်ပြင်ရှုတ်ချတယ်လို့လည်းဆန္ဒပြခေါင်းဆောင်တူကပြောပါတယ်။ထိုင်းအာဏာပိုင်တွေဘက်ကဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ဖို့အတွက်ပန်ကောင်းမျိုးကအများပြည်သူတည်ယူပို့ဆောင်ရေးစနစ်တွေဖြစ်တဲ့ရထားလိုင်းတွေကိုရပ်တန့်လိုက်ပြီးဓာတ်တွေကိုလည်းဖိတ်လိုက်ပါတယ်။ဒါနဲ့ဆန္ဒပြတဲ့သူတွေကတော့ Facebook နဲ့ Twitter တို့လိုလူမှုကွန်ရက်မီဒီယာတွေကိုအသုံးချပြီးတော့ဆန္ဒပြပွဲတွေကိုစီစဉ်ခဲ့ကြပြီးတော့ထိုင်းအာဏာပိုင်တွေကတော့အဲ့လိုမျိုးလူမှုကွန်ရက်တွေကနေတဆင့်ဆန္ဒပြဖို့စီယုံတာတွေကိုအရေးယူမယ်လို့ပြောလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကစာပြီးဆန္ဒပြတဲ့သူတွေကထင်ရှားတဲ့သူ65ယောက်ထပ်မင်းဖမ်းဆီးခံခဲ့ရတယ်လို့ထိုင်းလူခွင့်ရှေ့နေများအဖွဲ့ကပြောပါတယ်။အခုလိုဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းပြီးဖမ်းဆီးခဲ့တဲ့အပေါ်မှာလူခွင့်ဖွဲ့တွေကလည်းပြစ်တင်ရှုတ်ချလိုက်ကြပါတယ်ခင်ဗျာ။